အင်ဒိုနီးရှားနိုင်ငံဘန်ဂျီနာကျွန်းပေါ်မှာထိုင်း၅ဘန်းလုပ်ငန်းတွေကကြေးကြုံတဲ့ဘွယ်ဖန်စီထိန်းသိမ်းခံထားရတဲ့မြန်မာအများစုပါဝင်တဲ့၅ဘန်းလုပ်သားတွေကိုအင်ဒိုနီးရှားကကယ်တင်ပြီးတဲ့နောက်မှာတော့မြန်မာအစိုးရတာဝန်ရှိသူတွေတွားရောက်တွေ့ဆုံပြီးသူတို့ဟာမြန်မာနိုင်ငံသားမှန်ကန်ကြောင်စီစဉ်မှုတွေလုပ်ပြီးရင်တော့မြန်မာနိုင်ငံကိုအမြန်ဆုံးပြန်ပို့ဖို့စီစဉ်နေတယ်လ အင်ဒိုနီးရှားတာဝန်ရှိသူတွေနိုင်ငံတကာရွှေ့ပြောင်းအလုပ်သမားရွေးဆောင်ရွက်ပေးနေတဲ့အဖွဲ့ IOM တာဝန်ရှိသူတွေနဲ့အင်ဒိုနီးရှားဆိုင်ရာမြန်မာတန်ရုံတာဝန်ရှိသူတွေတွားရောက်တွေ့ဆုံကြမှာဖြစ်ပါတယ်။အသေးစိတ်ကိုတော့မတ်ဆူမွန်ကပြောပြပေးပါမယ်ရှင်။
ထိုင်းငါးဖမ်းဆက်လီတွေမှာအလုလုကန်ရင်အင်ဒိုနီးရှားကျွန်းနယ်ပေါ်မှာနှစ်တင်နဲ့ခြီးပြီးတော့အတင်းအဓမ္မခိုင်းစေခံရသူတွေရဲ့အကြောင်း AP သတင်းဌာနကစုံစမ်းဖော်ထုတ်ခဲ့ပြီးတဲ့နောက်မှာတော့ဒီအလုသမားတွေလူမြောက်ဖို့အရေးနိုင်ငံတကာကနေအာရုံစိုက်လာခဲ့ကြတာပါဒီအထဲမှာမြန်မာအပါအဝင်ကမ္ဘောဒီးယားနဲ့လာအိုနိုင်ငံသားတွေပါဝင်ပြီးတော့ပြီးခဲ့တဲ့တောက်ကြနေ့ April 3ရက်နေ့မှာတော့အဲ့ဒီဘန်ဂျီနာကျွန်းပေါ်မှာပိတ်လောင်ခံထားရတဲ့ယာနဲ့ခြီးတဲ့နိုင်ငံသားငါးဖမ်းလုသားတွေကိုအင်ဒိုနီးရှားနိုင်ငံအနာပိုင်းဒီဘက်ကကယ်ဆယ်ခဲ့ပါတယ်။စနေနေ့မှာတော့သူတို့ကိုဘယ်လိုပဲဝါဖြစ်တယ်ဆိုတာစစ်ဆေးဖို့အနီးကတူဝဲကျွမော်ကိုပို့ဆောင်ပေးခဲ့ပါတယ်။မနေ့ပြန်တနင်္ဂနွေနေ့မှာတော့အင်ဒိုနီးရှားအနာပိုင်းဒီအင်ဒိုနီးရှားမြန်မာလူဝင်မှုကြီးကြပ်ရေးအဖွဲ့တာဝန်ရှိရသူတွေဂျာကာတာအခြေစိုက်နိုင်ငံတကာရွှေ့ပြောင်းလူသမားရေးဆောင်ရွက်နေတဲ့ IOM တာဝန်ရှိရသူတွေနဲ့မြန်မာတာမတ်ကြီးပါဝင်မြန်မာတန်ရုံတာဝန်ရှိရသူတွေတွားရောက်တွေ့ဆုံကြဖို့ရှိပြီးတော့ကဲတင်ထားတဲ့သူတွေနဲ့မြန်မာနိုင်ငံသားစစ်မှန်ကြောင်းစစ်စစ်အတည်ပြုပြီးရင်တော့မြန်မာနိုင်ငံကိုပြန်လည်ပို့ဆောင်ပေးမှာဖြစ်တယ်လို့သမရယုံညွှန်ကြားရေးမှူးဦးစောထေက VOE မြန်မာပိုင်းကိုပြောပါတယ
်။ဟုတ်နိုင်ငံသားကြီးကတော့ကျွန်တော်တို့ဟိုတန်ရုံကနေလိုက်လို့ဖို့ကျွန်တော်တို့ပြောထားတယ်။အခုလက်ရှိဖြစ်လာတဲ့ဟာပေါ့ခုနလိုနိုင်ငံသားမှန်တယ်ဆိုရင်ပေါ့နော်။ဟိုအများဆုံးကိုယ်ယူဆောင်ပေးဖို့လိုအပ်တာလည်းအကုန်လုံးလုပ်ပေးဖို့အဲတက်နိုင်တဲ့လုပ်ပေးဖို့ဒါတန်ရုံနေအဓိကတာဝန်ဟုတ်ကဲ့
။ဒီအင်ဒိုနီးရှားကျွန်းနယ်ပေါ်မှာအထိမ့်သိမ်းခံထားရတဲ့မြန်မာပြည်အနေနဲ့ခိုင်လုံတဲ့တပ်တွေတခံအထောက်အထားမပြနိုင်ဘူးဆိုရင်မြန်မာနိုင်ငံတွင်းကလူဝင်မှုကြီးကြပ်ရေးဆိုင်ရာတာဝန်ရှိရသူတွေနဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံသားစစ်မှန်ကြောင်းခိုင်လုံတဲ့တပ်တွေအထောက်အထားတွေကိုရယူနိုင်အောင်စီစဉ်နေပါတယ်လို့လည်းပြောပါတယ
်။ဒီလောက်ဝကနေတော့ပြည်တွင်းမှာပြန်ပြီးတော့ဆစ်ရတယ်ဒီနယ်တိုင်းတွေမှာပြန်ပြီးတော့အဲ့မှာအဲ့လူကတော့ဒီမြို့ဒီလမ်းဒီရက်ွက်ဒီငဘက်ကဟုတ်သလားရှိသလားအဲ့လိုတွေနဲ့ပြန်တိုက်ရတယ်နောက်ကိုနိုင်ငံသားတွေကိုရင်မဆုံးရှုံးအောင်လည်းပြီးဆက်တယ်။နံပါတ်1ကတော့ခုနပြောတဲ့တန်မာကြီးနဲ့တန်ရာရှိတွေကနံပါတ်1တာဝန်ရှိတယ်။နံပါတ်2ကတော့ကျွန်တော်တို့ရေးရှိလောင်းတန်းမှာခုနလိုအစိုးရချင်းကြီးတကယ်စီချင်းကြီးတို့အမိုးယူထိုးပြီးတော့လုပ်ဖို့လုပ်နေတယ်ဟုတ်ကဲ့ပဲ
။အခုလိုမျိုးနိုင်ငံပြည်ပမှာအလုသမားအခွင့်အရေးလူအခွင့်အရေးချိုးဖောက်ခံနေရတဲ့တိပရောက်မြန်မာနိုင်ငံသားရွှေ့ပြောင်းအလုသမားတွေအရေးအကူအညီပေးနိုင်မှုအတွက်သက်ဆိုင်ရာနိုင်ငံတွေကမြန်မာတန်ရုံးတွေမှာအလုသမားတန်ရာရှိတွေကိုတိုးချဲ့တာဝန်ချထားပေးပြီးတော့ကြုံတွေ့နေရတဲ့အခက်အခဲပြဿနာတွေကိုအမြန်ဆုံးဖြေရှင်းပေးနိုင်အောင်ဆောင်ရွက်နေပါတယ်လို့မြန်မာသမ္မတရုံးကပြောပါတယ
်။တရားဝင်သွားနေတဲ့ကိစ္စတွေနဲ့တရားမဝင်သွားတဲ့အတွက်အလုသမားကွန်ရီလူကွန်ရီချိုးဖောက်ခံရတာရှိတယ်။အဲ့ဒါကြီးကြရင်တော့ကျွန်တော်တို့ကနိုင်ငံဟိုအစိုးရချင်းသဘောတူညီချက်တွေလုပ်ပြီးမှပဲထိလို့ရမယ်ဥပမာဆိုကျွန်တော်တို့ထိုင်းနဲ့ကျွန်တော်တို့လုပ်နေတာရှိတယ်တရားဝင်သွားနေတာတန်းနဲ့ချီတယ်တရားဝင်သွားနေတာအနေချင်းသို့တော့ဒီတရားမဝင်အလုပ်သမားတွေကိုယ်နိုင်ငံသားတွေတရားဝင်ခွင့်ရေးတွေတရားဝင်ကာကွယ်ရေးရလောက်ဆိုဆိုရခြင်းအရင်လိုကြီးပြီးလုပ်ပါတယ်အားသူကမြန်မာနိုင်ငံသားတွေတွားနေတဲ့မလေးရှားရဲ့အဲနောက်အင်ဒိုနီးရှားရဲ့ဘာပြဿနာရှိလဲဆိုတော့မြန်မာနိုင်ငံသားလို့ပြောတော့လည်းမြန်မာနိုင်ငံသားဟုတ်ချင်မှာဟုတ်နေတာရှိတယ်အစိုးရဘင်္ဂါလီတွေဘင်္ဂလားဒေ့ရှ်ကသွားတဲ့ဟာတွေလည်းမြန်မာလို့ပြောရင်ပြောတယ်။အစိုးရမြန်မာနိုင်ငံသားမဟုတ်တဲ့လူတွေကလည်းမြန်မာလို့ပြောရင်ပြောတယ်။အဲ့တော့မြန်မာလို့ပြောတဲ့အချိန်ပတင်းထဲမှာပါလိုက်တိုင်းကျွန်တော်တို့ကသွားလိုက်ရင်ကျွန်တော်တို့ကကိုမဲမဲဖြစ်တယ်။အဲ့ဒီအတွက်လည်းကျွန်တော်ကနိုင်ငံသားစီစဉ်မှုလိုတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံအမိုးယူသွားမယ်။ဆိုရချင်းအမိုးယူသွားရပြီဆိုတာနဲ့ကျွန်တော်တို့က agency ချင်းအမိုးယူဖို့အဲ့တော့သူ့ခွင့်ရကိုခွင့်ရကာကွယ်တာလေးတပ်မှန်ကန်ကန်ဖြစ်အောင်လုပ်ဖို့နောက်တရားဝင်သွားနေတဲ့လူတွေကိုတရားဝင်မှတ်ပုံတင်ပေါ့နော်သဘောမျိုးလို့ဖို့ဒါမျိုးကြီးကြိုးစားနေပါတယ်ကြိုးစားနေတော့ကျွန်တော်တို့အလုပ်သမားဝင်ကြီးတမားကြီးကိစ္စမှာမလေးရှားရောက်တဲ့အချိန်မှာလည်းအဲ့မှာဆွေးနွေးတယ်ကျွန်တော်တန်ရုံးကလည်းကျွန်တော်တို့ပြောနေတယ်နောက်အင်ဒိုနီးရှားနဲ့လည်းကျွန်တော်တို့ဆွေးနွေးနေပါတယ်ဆိုလိုတာကတရားမဝင်တော့ရောက်လုတ်ကင်နေတဲ့နိုင်ငံသားတွေတရားဝင်ဖြစ်အောင်ဘယ်လိုလုပ်လဲနောက်တရားဝင်ရောတရားမဝင်ရောတော့ရောက်နေတဲ့ကျွန်တော်တို့နိုင်ငံသားအစ်စ်တွေပေါ့နော်ဒီကအခွင့်အရေးချိုးဖောက်မှုမခံရအောင်ဘယ်လိုလုပ်လဲနိုင်ငံအပြန်အလှန်နားလည်မှုနဲ့ပူးပေါင်းဆောင်ရွက်သွားဖို့လှုပ်ဆောင်နေပါတယ်ဒါရေးရှိရေးတို့မှာတော့လက်ရှိတာယုံနေမှာရှိတဲ့အဓိကပေါ့နော်အလုပ်သမားတန်ရာရှိတွေတိုးနေခတ်တာတယ်အ
အမေရိကန်ကလည်းကျွန်တော်တို့အမေရိကန်ပြည်သူကလူလောက်တဲ့လောက်တဲ့လောက်ဖို့မြန်မာအစိုးရဘက်ကမြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝင်ကြီးဌာနလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရထားရေးဝန်ကြီးဌာနကကိုယ်စားလှယ်ပါဝင်နေအဖွဲ့တစ်ဖွဲ့ဆီလွတ်နိုင်ရေးအတွက်လည်းမြန်မာတယုံကအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဌာနနဲ့